Welcome to the Voice of America in Burmese.
Mingla na na kemak mya view American tang ka ni 2018 khu ni November la 4 ye tanin ko ni ni mne phe season ni ko sat tin thau lut ni ba bi. Dynamometer 24 40 50 titu ka ni phai yu na sin nan ya da lo view ye Facebook summit na view Burmese news ne website summit na burmese.viewnews.com no ma le a chain ne de bi ni thau lut pe ni ba khnya.ကျွန်တော်ဆံမိုးပြပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ကင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါအီရန်ပေါ်မှာအမေရိကန်ကဒဏ်ခတ်အရေးယူတဲ့အခါမှာအီရန်ရှိကနေရေနံဝယ်ယူနေတဲ့နိုင်ငံတချို့ကိုဒီဒဏ်ခတ်မှုကနေကင်းလွတ်ခွင့်ပေးဖို့အတွက်အမေရိကန်ကစီစဉ်နေပါတယ်မြန်မာနိုင်ငံမှာစနေနေ့ကကျင်းပတဲ့လစ်လက်မဲဆန္ဒနဲ့73နေရာအတွက်ကြားဖြတ်ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမုံရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်လေးဒီမှာဆိုရင်တော့ကုလသမဂ္ဂရဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ဟာလေထုတန့်ရှင်းပြီးတော့ပုံမှန်ကျန်းမာတဲ့ကမ္ဘာကြီးဖြစ်အောင်လှုပ်ဆောင်နေပါတယ်
WHO, as the global health agency, made as well very strong commitment.
WHO ရဲ့လူထုကျန်းမာရေးနဲ့တဘာဝဘေးဒဏ်ဆိုင်ရာညွှန်ကြားရေးမှူးမရီယာနီဒါကဂျနီဗာညီလာခံဖွဲ့ပွဲမှာပြောဆိုသွားတာပါဒီကြောင့်နောက်ပိုင်းမှာနားဆင်ကြဖို့ရှိသလိုမြန်မာပြည်နဲ့ပတ်သက်တဲ့မူရည်ရာဇာတူပစ္စည်းတွေကိုနိုင်ငံပိုင်ဖြစ်တင်းစီလက်တဲ့အကြောင်းထိုင်းနိုင်ငံကသတင်းကြေညာခဲ့ဆိုတဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြန်မာပြည်တုံးသက်ချက်American Indian English စာသင်ခန်းစာနဲ့စနေညတရက်လေးလိုက်အစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချော်ချော်သိန်းတို့ပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရန်ပေါ်မှာ American ကစီးပွားရေးဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လှုံ့ဆော်တော့မှာဖြစ်ပြီးဒီလိုအရေးယူလိုက်ရင်အီရန်ရှိကနေရေနံဝယ်ယူနေတဲ့နိုင်ငံအများအပြားအတွက်ယာယီကင်းလွတ်ခွင့်တွေထုတ်ပြန်ပေးဖို့အတွက်စီစဉ်နေတယ်လို့ American ဆိုအပ်ကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံလို့ကြာရထားတဲ့ Nuclear Land နဲ့သဘောတူညီချက်ကနေဒီနှစ်ဆက်မှာ American သမ္မတ Donald Trump နှုတ်ထွက်ခဲ့တဲ့နောက်အကျိုးဆက်အနေနဲ့အီရန်ပေါ်မှာ American ကအရေးယူဒဏ်ခတ်မှုတွေပြန်ချမှတ်တာကိုတနင်္လာနေ့မှာစတင်မယ်လို့မျှော်လင့်ရပါတယ်။အီရန်ကိုရေနံတင်ပို့နေတဲ့နိုင်ငံတွေကတော့ဘယ်နိုင်ငံမှအမေရိကန်ဗဏ္ဍာရေးဆိုင်ရာအရေးယူမှုတွေနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ရမှာမဟုတ်ပါဘူး။အခုလိုအမေရိကန်အစိုးရယာယီကင်းလွတ်ခွင့်ပေးမယ်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတောက်ကြနေမှာပြောကြားခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံတွေကိုပေးမယ်ဘယ်လောက်ကြာမယ်ဆိုတာအတိအကျမပြောပါဘူး။ EU ဥရောပသမဂ္ဂကိုတော့ကင်းလွတ်ခွင့်ပေးမှာမဟုတ်ကြောင်းပဲပြောကြားခဲ့တာပါ။တချိန်တည်းမှာပဲအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမင်နီက1989အီရန်ဒေါ်လာရင်းနဲ့တဟီရန်ကအမေရိကန်တန်ယုံကိုဝင်စီးတဲ့နေ့နှစ်ပတ်လည်အကြိုနေ့ဖြစ်တဲ့စနေနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့ဩဇာတစ်နှစ်တစ်နှစ်ကျဆင်းနေတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။ UAE အာရဗ်စောက်ပွဲများနိုင်ငံကနိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ကအီရန်ပေါ်မှာအရေးယူမှုပြန်ပြီးချတာဟာအီရန်ရဲ့ရန်လိုတဲ့မူဝါဒတွေကြောင့်လို့ပြောကြားခဲ့တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မူဟာမက်ကိုပုတ်ခတ်ဆော်ကားရဲဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုတည်တံ့ကလွတ်အောင်ကုညီလုဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုကပါကစ္စတန်ကနေသူထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီတည်တံ့အစောပိုင်းမှာတည်တံ့ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလာမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်သူ့အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုကောက်ွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးဒီအမှုကိုဆက်လုပ်မယ်လို့ရှေ့နေမူလုကပြောပါတယ်။2020ပြည်နှစ်မှာတည်တံ့ချမှတ်ခံခဲ့ရတဲ့ RCEPB ရဲ့အယူခံလွှာကိုပါကစ္စတန်တရားဝန်ချုပ်ကဗိုလ်ထုနေမှာအတည်ပြုပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။အစ္စလာမ်စစ်သွေးကြောအဖွဲ့ Tariq e Labaik ya Rasul Allah TLYR အဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီးသုံးမြို့ကလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီး RCEPB မှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တဲ့တရားဝန်ချုပ်တရားသူကြီးတွေကိုတပ်ပစ်ဖို့တောင်းဆိုကြပါတယ်။ PP ကိုအကူအညီပေးခဲ့တဲ့နိုင်ငံသမားလူဦးကလည်းလှုပ်ကြံတပ်ဖြတ်ခံလိုက်ရပြီပါပြီ။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုရုရှားကနေကမကထလုပ်ပြီးနိုဝင်ဘာ9ရက်နေ့မှာကျင်းပပေးမှာဖြစ်ပြီးဆွေးနွေးပွဲကိုအာဖဂန်အစိုးရနဲ့တာလီဘန်လက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေပါတက်ရောက်မယ်လို့ရုရှားနိုင်ငံချင်းဌာနကနေညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီနဲ့တာလီဘန်တို့ကသူတို့ရဲ့ကိုယ်စားလှယ်တွေကိုအစည်းအဝေးဆစ်လွတ်ဖို့သဘောတူခဲ့တယ်လို့လည်းရုရှားအစိုးရကပြောပါတယ်။ဒါဟာဒိုဟာကတာလီဘန်လှုပ်ရှားမှုဆိုင်ရာနိုင်ငံရေးယုံကနေကိုယ်စားလှယ်အဖွဲ့အနေနဲ့ပထမဆုံးအကြိမ်ဖြစ်နိုင်ငံတကာဆွေးနွေးပွဲအဆင့်မျိုးကိုတက်ရောက်ဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ရုရှားဆိုရကခုလိုကြေညာခဲ့ပေမယ့်အာဖဂန်နိုင်ငံခြားရေးယုံကတော့ဒီဆွေးနွေးပွဲကိုအာဖဂန်ဆိုရဘက်ကတက်မတက်အတည်ပြု ချက်ကိုမပေးသေးပါဘူးဆွေးနွေးပွဲနဲ့ပတ်သက်ပြီးရုရှားအရာရှိတွေနဲ့နှိမ့်နိုင်နေစေဖြစ်ကြောင်းလည်းပြောပါတယ်ရုရှားအစိုးရကတော့သူတို့ဟာအမေရိကန်ပြည်ထောင်စုနဲ့အတူအိန္ဒိယအီရန်တရုတ်ပါကစ္စတန်နဲ့အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါတဲ့အလေးအားရှကနိုင်ငံ၅နိုင်ငံကကိုယ်စားလှယ်တွေပါတက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့ပြောကြားထားပါတယ်
အာဆန်ပစိဖိတ်ဒေသကနေရာများပြားမှာအာဟာရချို့တယ်မှုနဲ့ငတ်မှုခေါင်းပေါင်းမှုအခြေအနေဟာတိတ်ကိုဆိုးရွားနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်း၄ဘွဲ့ကသတိပေးလိုက်ပါတယ်။စာနယ်ဇင်းကနေဆက်ပြောရေးအဖွဲ့ FAO ၊ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ၊ကမ္ဘာစာနယ်ဇင်းအဖွဲ့ WFP နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO တို့ပထမဆုံးချိန်ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့လိုဖော်ပြထားတာပါ။အာဆန်ပစိဖိတ်ဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့သဘာဝဘေးတွေတိုးလာနေပြီးအဲ့ဒါကဆက်ပြောရေးပေါ်စူးစူးရွေးရွားတက်ရောက်နေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစိုးရကစားရ2005ခုနှစ်ကနေ2015ခုနှစ်တွင်အာရှဒေသမှာဥရုယာဒီနဲ့ဆက်ဆက်တဲ့ဆုံးရှုံးမှုတန်ဖိုးဟာဒေါ်လာ48ဘီလီယံရှိပါတယ်။လက်ရှိအချိန်ထိဆိုရင်2030ပြည့်နှစ်မှာအာဟာရချို့တက်မှုပုံသဏ္ဍာန်မျိုးစုံပတ်တောက်သွားဖို့နဲ့ငတ်မှုခေါင်းပေါင်းမှုလုံးဝမရှိတော့ဖို့ရည်ရွယ်ထားတဲ့ကုလသမဂ္ဂရဲ့ရည်ရှိခိုင်မာတဲ့ရည်မှန်းချက်ကိုအာရှနဲ့ပစိဖိတ်ဒေသနေရာအများပြားပြည့်မီတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။ဒီအခြေအနေကိုအကြီးအကျယ်အားထုတ်ပြီးကန့်တွဲဖြေရှင်းတာမျိုးမလုပ်ဘူးဆိုရင်ဒေသတွင်းစီးပွားရေးနဲ့တာယာဝါပြောရေးဖွံ့ဖြိုးတိုးတက်မှုတွေမှာစိုးရွားတဲ့အန်ဒရယ်ရှိလာမယ်လို့လည်းသတိပေးထားပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ November 3ရက်စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲကနဦးရလက်တွေ့အရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပြီး USDP ပြည်ထောင်စုချန်ခိုင်ဖွံ့ဖြိုးရေးပါတီက3နေရာ၊ချင်းမျိုးသားဒီမိုကရေစီပါတီက1နေရာ၊ SNLD ရှမ်းတိုင်းဒေသများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအသီးသီးမှာအသာစီးရနေကြတာပါ။တချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရမယ်ရေးတွက်မှုကတနင်္လာနေ့မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကပြောကြသလိုရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘသူနိုင်နေဆိုတာအတိအကျမထုတ်ပြန်သေးပါဘူး။အခုကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ယောက်နဲ့တတိပုဂ္ဂလ69ဦးဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးချင်းရှမ်း၊ကချင်း၊ရခိုင်ပြည်နယ်တွေ၊ရန်ကုန်၊စကိုင်း၊ပဲခူး၊မကွေး၊မန္တလေးတိုင်းဒေသကြီးတွေကလွှတ်တော်အသီးသီးရဲ့လက်လက်နေရာတွေအတွက်ရှင်ပြိုင်ရွေးကောက်ခံကြမှာပါ NLD ကပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရန်ကုန်တိုင်းတောင်မွေမြို့နယ်မန္တလေးတိုင်းမြင်းချံမဲဆန္ဒနယ်တွေမှာအသာစီးရနေပြီးတိုင်းဒေသကြီးအတွက်ပဲခူးတိုင်းအုတ်တွင်းမန္တလေးတိုင်းတပိတ်ချင်းနဲ့မကွေးတိုင်းမင်းဘူးအပြင်ရှမ်းတိုင်းဒေသလူမျိုးမန္တလေးတိုင်းမှာပါအသာစီးရနေတာပါကြန့်ခိုင်ဖွံ့ဖြိုးရေးပါတီကတိုင်းဒေသကြီးအတွက်ရန်ကုန်တိုင်းစိုက်ကမ်းမြို့နယ်စကိုင်းတိုင်းတမူးနယ်အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားမှာအသာစီးရနေပါတယ်SNLD ကပြည်သူ့လွှတ်တော်အတွက်ရှမ်းပြည်နယ်လဲချနဲ့ချင်းမျိုးသားဒီမိုကရေစီပါတီကပြည်နယ်လွှတ်တော်အတွက်ချင်းပြည်နယ်မတူပြီးမှအသာစီးရပါတယ်။တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်တဲ့ဥတ္တမဝင်းကတော့တိုင်းဒေသကြီးအတွက်ရခိုင်ပြည်နယ်ရေသိတောင်မှာဝင်ရောက်ရှင်ပြိုင်ပြီးအသာစီးရနေတာပါ။ဒီကြားဖြတ်ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းဆက်လုပ်တဲ့2012ခရဲကဆိုရင်တက်ပြတ်ချင်းရွေးကောက်ပွဲဖြစ်ပြီး NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒုတိယကြားဖြတ်ရွေးကောက်ပွဲဖြစ်ပါတယ်။လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ်မှာလူမှုဆန္ဒခံယူတဲ့သဘောရွေးကောက်ပွဲမျိုးဖြစ်မယ်လို့သုံးသပ်သူတွေကပြောပါတယ်
။မြောက်ကိုရီးယားပေါ်တန်ခတ်ရည်ယူမှုတွေကိုညှိနှိုင်းလှုပ်ဆောင်နိုင်ဖို့အတွက်ပူးတွဲအလုပ်ဖွဲ့တစ်ခုဖွဲ့စည်းဖို့အမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူလိုက်ကြပါတယ်။ဒါဟာမြောက်ကိုရီးယားမှာနျူကလ ியர் ကင်းရှင်းရေးလှုပ်ဆောင်ချက်တွေမဟာမိတ်နိုင်ငံကြားမှာကွဲကွဲပြားပြားဖြစ်နေတာကိုပေါင်းစပ်ဖို့အမေရိကန်ရဲ့ကြိုးပမ်းချက်ကိုထင်ရှားနေတယ်လို့လေ့လာသူတွေကမြင်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရရောဘတ်ဖလော်ဒီနိုကကျွန်တော်တို့ရဲ့တန်တမန်ရေးနျူကလ ியர் ကင်းရှင်ရေးကြိုးပမ်းချက်တွေတန်ခတ်ရည်ရွယ်မှုကိုအကောင့်ထည့်ဖော်တာနဲ့ကုလသမဂ္ဂတန်ခတ်ရည်ရွယ်မှုနဲ့အညီကိုရီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အနီးကပ်ညှိနှိုင်းလှုပ်ဆောင်မှုကိုပိုပြီးအားကောင်းစေဖို့အလို့အဖွဲ့တွေထူထောင်ကြမယ်လို့နိုင်ငံအစိုးရတွေသဘောတူလိုက်ပါတယ်ဆိုပြီးပြောပါတယ်။ကိုရီးယားကျွမ်းဆောင်နျူကလ ியர் ကင်းရှင်ရေးလှုပ်ဆောင်ချက်တွေမှာအမေရိကန်နဲ့တောင်ကိုရီးယားတို့အကြားကွဲပြားတဲ့ရည်ရွယ်ချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်တာတွေပိုတိုးလာနေတာနဲ့အမျှဒီပူးတွဲအလို့အဖွဲ့ထူထောင်ရေးသဘောတူလိုက်ကြတာပါ။အမေရိကန်ကမြောက်ကိုရီးယားနဲ့တန်တမန်ရေးရဆက်ဆံနေချိန်မှာပဲတန်ခတ်ရည်ရွယ်မှုကိုလည်းဆက်လုပ်နေပါတယ်။တောင်ကိုရီးယားကတော့စီးပွားရေးပိုင်းလှုပ်ဆောင်ချက်တွေကနေတဆင့်ကိုရီးယားနိုင်ငံသားဆက်ဆံရေးပိုတိုးတက်ဖို့ဦးစားပေးလုပ်ကိုင်နေပြီးအဲ့ဒါဟာတန်ခတ်ရည်ရွယ်မှုကိုချိုးဖောက်ရလဲကြာနေပါတယ်။
အီတလီနိုင်ငံမှာလေပြင်းပုံနိုင်ကြပြီးမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်သေဆုံးသူပေါင်း18ဦးရှိသွားပါပြီ။တောက်ကြံလေးကဆာဒီနာကျွန်းမှာမိုးကြိုးပစ်ခံရတဲ့အတွက်ဂျာမနီနိုင်ငံသားအက်ခီးသွားသူသေဆုံးရတယ်လို့အဲ့ဒီမတိုင်ခင်မိုးကြိုးပစ်လို့ဆေးရုံတင်ထားသူ9ဦးသေဆုံးခဲ့ရတယ်လို့အီတလီရက်ဖက်ကာကွယ်အေဂျင်စီကစနေနေ့မှာပြောပါတယ်။အခုနောက်ထပ်2ဦးသေဆုံးခဲ့ရတာဟာအီတလီမှာဆိုးရတဲ့ရာသီဥတုကြောင့်သေဆုံးသူစုစုပေါင်း18ဦးရှိသွားပြီလို့အေဂျင်စီပြောခွင့်ရအမျိုးသမီးကပြောပါတယ်။
စနေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်17ဘိုးမော့သ်နဲ့မန်ချက်စတာယူနိုက်တက်တို့ပွဲမှာမန်ယူအသင်းဟာအင်းရှင်အသင်းကိုပထမပိုင်း17မိနစ်မှာအရင်ဂိုးပေးလိုက်ရပြီး35မိနစ်မှာခြေပါဂိုးပြန်သွင်းပြီးတဲ့နောက်ပွဲပြီးကနေနာကျင်အချိန်ပိုမှာအနိုင်ဂိုးကတ်သွင်းနိုင်ပြီးအနိုင်ရသွားပါတယ်။ထိပ်ဆုံး3သင်းနဲ့ကတင်းဖြစ်တဲ့လီဗာပူးအသင်းကတော့အဝေးခွင်းမှာအာဆင်နယ်အသင်းနဲ့တစ်ဖက်တစ်ကိုးစီအတည်ကြပါတယ်။လီဗာပူးအတွက်မီလနာက67မိနစ်မှာဦးဆောင်ဂိုးသွင်းယူပြီးအာဆင်နယ်အတွက်ခြေပါဂိုးကိုလာကာဇက်က82မိနစ်မှာသွင်းယူပေးတာပါ။တခြားနိုင်ပွဲတွေကတော့နျူကာဆယ်ကအင်ကွင်းမှာဝက်ဖို့ကိုတကူကူမရှိအဗာတန်ကအင်ကွင်းမှာဘရိုက်တန်ကို3ဂိုးတကူဝက်ဆမ်ကအင်ကွင်းမှာဘန်လီကို4ဂိုးတကူလက်စတာစီးတီးကအဝေးကွင်းမှာကာဒစ်စီးတီးကိုတကူကူမရှိစပါးကအဝေးကွင်းမှာဝူးဖ်စ်ကို3ဂိုး2ဂိုးနဲ့အသီးသီးအနိုင်ရကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုကတော့သတင်းတော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ထိုင်းနိုင်ငံမှာမူရစ်စီးပွားတွေကနေရတဲ့ငွေတွေကိုခွာချထားတဲ့မူရစ်ရာဇာတူပိုင်ဆိုင်တဲ့ပစ္စည်းတွေကိုထိုင်းအစိုးရပိုင်းဖြစ်တင်းစီယာမှာဘတ်ငွေတန်း80ကျော်ကိုရရှိခဲ့တယ်လို့နိုဝင်ဘာလ3ရက်နေ့ကထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းမှုပြုလုပ်ခဲ့ပါတယ်။ဒီမူရစ်ရာဇာရဲ့ငွေမဲတွေကိုခွာချပေးနေတဲ့အထက်မှာမြန်မာနိုင်ငံသားတွေလည်းပါဝင်ပတ်သက်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာလ3ရက်နေ့မှာပဲကာလာတန်ဘူဘတ်တန်း200လောက်ရှိတဲ့စစ်ကြွဈေးတွေကိုချင်းရိုက်ခရိုင်တွင်မှဖမ်းဆီးရမိခဲ့ပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ထိုင်းနိုင်ငံသားမိုးရရာသာဦးထိုင်ညီတိုင်းလက်ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတနေ့တည်းမှာပဲသိမ်းဆည်းခဲ့တာဟာဘတ်ငွေတန်ပေါင်း80ကျော်ရှိတယ်ဆိုပြီးထိုင်းအနာပိုင်းတွေကနိုဝင်ဘာလ3ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။28နေရာကိုဝင်ရောက်ရှာဖွေခဲ့ရမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ဖန်ခရိုင်နဲ့ချင်းမိုင်မြို့ကပိုင်ဆိုင်တဲ့ပစ္စည်းတွေကိုပါသိမ်းဆည်းခဲ့တာပါ။ထိုင်းရဲကျုပ်ချက်လန်ကရက်ကိုတိုင်းလာရောက်စစ်ဆေးကြည့်ရှုခဲ့ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။คือนี่เป็นกระบวนการนึงนะครับที่เราจะต้องทําคือที่สําคัญที่สุดนอกจากจะ
ကျွန်တော်တို့ရဲ့အဓိကတာဝန်ဟာမူရစ်ဆေးဝါးတွေကိုထိုင်းနိုင်ငံတွင်းကိုဝင်မလာဖို့နဲ့ဆက်နွယ်နေတဲ့သူတွေအားလုံးကိုအေးအေးယူဖို့နဲ့ငွေမဲတွေကနေခွာချထားတဲ့ပိုင်ဆိုင်မှုတွေအားလုံးသိမ်းဆည်းမှဖြစ်တဲ့အကြောင်းရဲချုပ်ပြောဆိုသွားပါတယ်။ဘတ်ငွေ10သန်းကျော်တိုက်ခန်းအင်ဂရန်နဲ့ချမ်းနေအပါဝင်စားတောက်ဆိုင်တွေကိုပါချိတ်ပိတ်သိမ်းဆည်းခဲ့တာပါ။အသက်65နှစ်ရှိပြီဖြစ်တဲ့မူရစ်ရာဇာဦးထိုင်ဟာ1983ခုနှစ်ကဒိန်းဗျူကီလို900နဲ့ဖမ်းမိခဲ့ပြီးထောင်ဒဏ်တသက်တကျွန်းကြခံခဲ့ရသူဖြစ်ပါတယ်။2003ခုနှစ်မှာလူငယ်ချမ်းသာခွင့်နဲ့ထောင်ကလွတ်မြောက်သွားပြီးတဲ့နောက်မှာမူရစ်ဆေးဝါးတွေကိုအရင်ကထက်ပိုပြီးတော့လှုပ်လာပြီးပိုပြီးတော့ချမ်းသာလာသူဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။သူဟာထိုင်းမြန်မာနယ်စပ်ကမူရစ်ဆေးဝါးတွေကိုထိုင်းအလယ်ပိုင်းတောင်ပိုင်းနဲ့မလေးရှားနိုင်ငံအထိကုန်သွယ်ပေးပို့နေသူဖြစ်ပြီးတရားမဝင်ရလာတဲ့ငွေမဲတွေကိုငွေဖြူပြအောင်လုပ်ပေးနေသူတွေထဲမှာမြန်မာနိုင်ငံသားတွေပါပါဝင်ပတ်သက်နေတယ်ဆိုတာကိုစုံစမ်းတွေ့ရှိရတဲ့အကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းရေးသားဖော်ပြနေပါတယ်။နိုဝင်ဘာလ3ရက်နေ့မှာပဲချင်းရိုင်ခရိုင်အတွင်းမှာကာလာတန်ဘိုဘန်းငွေတန်း200လောက်တန်ဘိုရှိတဲ့စိတ်ကြွဆေးပြား6သိန်းနဲ့ Ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးခဲ့ရမှာမူရစ်ဆေးဝါးတဲဆောင်လာသူတွေကတနက်တင်နဲ့ခုခံပြီးပြန်ပစ်ခဲ့လို့လဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှိမှာခင်ဗျာလေထုညဉ့်ညံ့မှုချော့ချရေးအစီအစဉ်ချက်ကို WHO ကကြီးမှုကျင်းပတဲ့ပထမဦးဆုံးကမ္ဘာလုံးဆိုင်ရာညီလာခံကနေဒီသဘောထားကိုသဘောတူချမှတ်လိုက်ပါတယ်။ကမ္ဘာတစ်ဝန်းလေထုညဉ့်ညံ့မှုကြောင့်အချိန်မတိုင်မဲတည်ဆုံရသူတန်းနဲ့ချီပြီးတော့ရှိနေပါတယ်။ဒီညီလာခံဖွံ့ဖွဲကိုဂျနီဗာမှာရှိတဲ့ WHO ဌာနချုပ်ကနေ VOA သတင်းတောက်လီဇာရှလင်းဖေးပို့ထားတဲ့သတင်းတော်ကိုဦးကျော်စံသာပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီညီလာခံကြီးဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်တယ်လို့ WHO ကခေါ်ဆိုလိုက်ပါတယ်။ WHO လူထုကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာညွန်ကြားမှုမရီယာနီရာကလူထုညင်နွမ်းမှုပြဿနာကင်တွဲဖြေရှင်းပြီးပုံမဆန်ရှင်းပုံမကျန်းမာတဲ့ကမ္ဘာကြီးဖြစ်အောင် WHO ကဦးစီးဦးဆောင်ပြုလှုပ်ဆောင်ရဲလို့လည်းဆိုပါတယ်။
WHO as the global health agency made as well and this is really
ကမ္ဘာ့ကျန်းမာရေးဌာနကြီးဖြစ်တဲ့ WHO အနေနဲ့လေထုညဉ့်ဉဏ်မှုကြောင့်တေဆုံးရသူဦးရေ2030ပြည်နှစ်မှာ3ပုံ2ပုံရှော့ချနိုင်မှုအတွက်အခိုင်အမာစိတ်ပိုင်းဖြတ်ထားပါပြီဒီရည်မှန်းချက်ကိုလက်ခံလာအောင်လို့လဲစတင်ပြီးဆောင်ရွက်နေပါပြီဒါကတကယ်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးတော့လူတိုင်းပါဝင်လှုပ်ဆောင်ကြဖို့လဲစော်ဩရပါလိမ့်မယ
်ဒီပန်းနိုင်ငံကိုရောက်ရှိရအတွက်ချက်ချင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လဲနေရာကဆိုပါတယ်ဒါပြင်အာဖရိကနဲ့တခြားဒေသတွေမှာရုပ်ကျွင်းလောင်စာနဲ့ကင်းကင်းရှင်းရှင်းဖြစ်အောင်ဆောင်ရွက်ပေးရမယ်လို့သူကဆိုပါတယ
်။ We need to liberate those 3 billion at the house.
အဲ့လူပေါင်းတန်း3000ကိုဒီကနေ့လွတ်မြောက်အောင်ကျမတို့လှုပ်ဆောင်ဖို့လိုနေပါတယ်။သူတို့ကထမင်းချက်ဖို့အိမ်မှာအပူပေးဖို့မီးထွန်းဖို့တဘာဝတန်ငွေရေနံနဲ့ကြောင်မီးသွေးတို့အပေါ်မှာအားထားနေရစေပါပဲ။သူတို့တွေအနေနဲ့တန့်စင်ဆွမ်းအားတွေကိုအသုံးပြုနိုင်အောင်လို့ကျမတို့လုပ်ပေးနိုင်မှုလိုအပ်နေပါတယ
်ဒီလှုပ်ဆောင်ချက်မှာတာဝန်ယူပါဝင်ပတ်သက်တဲ့ဆိုတဲ့လူတွေဟာသူတို့တာဝန်ယူတဲ့အတိုင်းလှုပ်ဆောင်နိုင်မှုတကယ်ပဲရှိသလားဆိုတာကိုခြေရာခံစောင့်ကြည့်မဲ့စနစ်တရားလဲစီစဉ်နေတယ်လို့ WHO ကပြောပါတယ်ဒီစနစ်ဟာပုံမကျမ်းမာပြီးလူတို့ညင်နွမ်းမှုကင်းမဲ့သောကဘာကြီးဖြစ်မြောက်အောင်ဘယ်အထိလှုပ်ဆောင်နိုင်ပြီလဲဆိုတာကိုတိုင်တာနိုင်ဖို့လဲရည်ရွယ်ပါတယ်ခင်ဗျာ
ဥကြစန်းသားတင်ပြတော်တာဖြစ်ပါတယ်ခင်ဗျာအခုကတော့အပတ်စဉ်ထုတ်လင့်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်။ကိုညာဝဲအောင်ကအခုကြီးတင်ဆက်ထားပါရခင်ဗျာ
။မရေရာမသေးချာမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလတုန်းကဘာပါအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာပေါ်ပြထားပါလေ။အပြည့်ရဲ့ GDP အတင်းထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရတက်တန်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဘဏ္ဍာရေးနှစ်မှာ 6.8% ခန့်နှုန်းအထိတိုးပွားလာနိုင်မယ်လို့ကမှတ်ပါတယ်။နောက်နှစ်နှစ်ကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ 9% ခန့်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကမျှော်လင့်နေပါတယ်။စိုက်ပျိုးလေယာထုတ်လုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးလုပ်မှုတိုးပေါ်ရတဲ့အကြောင်းရင်းလို့ဆိုပါတယ်။မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှေးကွေးနေပေမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်။လုပ်ငန်းရဲ့ဗန္တာနှစ်ပထမနှစ်ဝက်မှာကုန်စည်နှုန်းအထင်အတင်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်။လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်။တေယူပူဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါသေး။ဘတ်ဂျက်လုံငွေပြန့်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်ပါသေး
။ဗဏ္ဍာရေးဝန်ကြီးဌာနနဲ့ဗဟိုဘဏ်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါရယ်။ GDP တိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့ 5.8% ခန့်နှုန်းလုံငွေပြမယ်လို့ခန့်မှန်းပေမဲ့1.5%ခန့်နှုန်းသာလုံငွေပြပါတယ်။ဗဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူး။လွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်။ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်လျော့သွားပါတယ်။စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်။ဓာတ်ငွေတွင်ဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာ့ဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါလေ
။ရှင်းနေမတ်လာမှာကုန်ဆုံးမဲ့လက်ရှိဘဏ္ဍာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါလေ။လုံခဲ့တဲ့ဘဏ္ဍာနှစ်ကကုန်ဈေးနှုန်းမြင့်တက်မှုနှုန်း 5.5% ခန့်နှုန်းရှိခဲ့ရာကလက်ရှိဘဏ္ဍာနှစ်မှာ 4.9% ခန့်နှုန်းအထိကျဆင်းလာဖို့ရှိတယ်လို့ခန့်မှန်းပါလေ။ဝင်ကုန်ပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြဖို့ကလက်ရှိဘဏ္ဍာနှစ်မှာ 4.9% လောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတာတဲ့ညော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ညော့နေနေပဲလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမသေးချာမှုတွေဆက်လက်ဖြစ်ပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟန့်အတားပြုနိုင်တယ်လို့ကဘာပါအုပ်စုကဆိုပါတယ်
စီးပွားရေးတိုးတက်မှုနှုံးတာကြာဆင်းသွားရင်တိုင်းပြည်စီးပွားရေးမတိမငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်ဥပမာနိုင်ငံသားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီး ိုင်ငံကခီးသွွားလုပ်ငန်းအရှိန်ရောသွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ် NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထဲပေါ်မဲဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်အစိုးရဝင်ငွေနည်းလို့ပြည်သူအတွက်အသုံးစရိတ်နည်းရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖော်ရမယ်လို့ဆိုပါတယ
်အဲ့ဒီအခါမှာအရေးကြီးရင်ကြီးတယ်လို့ပြည်သူအသုံးစရိတ်ကိုပို့သုံးနိုင်ပါလိမ့်မယ်အခုတော့အစိုးရခွန်ရတဲ့ငွေဟာတက်ပြီးထုတ်လုပ်မှုနဲ့ရှင်လိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အအုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ဒီရရောက်မှာတုံးဆွဲတိုင်တာပဲဖြစ်ပါတယ်။ဒီမင်းအကောင့်တွေဖော်တာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးစရိတ်နဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့လျှက်စစ်တာအစားအသောက်တွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်ဖို့နှေးကွေးနေပါတယ်။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြည့်ရှင်းတယ်လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာရေကဲစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး။လက်ရှိဗန္ဒာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူး။ဒါကြောင့်နည်းနည်းတဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မယ်လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြသင့်တယ်လို့ကမ္ဘာ့ပါအုပ်စုကအကြံပေးတာပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါ။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလာတန်အစီအစဉ်တင်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြအောင်ပါခင်ဗျာ။
ဒီပါ English American Side Ganda မှာ November 6ရက်နေ့အင်္ဂါနေ့မှာကျင်းပမယ့် American လွှတ်တော်ဂျားဖြတ်ရွေးကောက်ပွဲတွေနဲ့ပတ်သက်လို့မျက်မှောက်သတင်းလောကမှာသုံးနှုန်းတွေရဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
up 4 grams
ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် for 4ကအတွဲ grabs grabs ကဖမ်းယူတာလူယူတာဆွဲယူတာဖြစ်ပြီးစကားစုတစ်ခုနဲ့တိုက်ရိုက်ဒေးဘေကတော့ဖမ်းယူဖို့လူယူဖို့အဆင်သင့်ဖြစ်နေတာကိုဆိုလိုပါတယ်ဘတ်စကတ်ဘောပြိုင်ပွဲမှာအပေါ်ကိုပြစ်တင်လိုက်တဲ့ဘောလုံးအောက်ပြန်ကျဖမ်းရမှာဘယ်သူမိမလဲဆိုတာမပြောနိုင်ပဲအနည်းရှိလူတိုင်းကမိလိုမိညာစ조사ဖမ်းကြတဲ့သဘောဖြစ်ပါတယ်အလုတ်ဂိုင်းတွေမှာအလုတ်လျှောက်ပဲဆိုရင်လည်းဘယ်သူကအလုတ်ရမလဲဆိုတာကိုအသေးချာမသိတာရွေးကောက်ပွဲဝင်တဲ့အခါမှာလဲဘယ်သူကအနိုင်ရမလဲဆိုတာကိုတက်အာမပြောနိုင်တဲ့အခြေအနေမျိုးမှာဒီ idiom ကိုရည်ညွှန်းသုံးပါတယ် idiom ဆိုရတော့အဒီဘဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ဘယ်လိုဖြစ်လာမလဲဆိုတာကိုကြိုတင်ခံမရခက်တာကိုဆိုလိုပါတယ်ကျမတို့မြန်မာမှာတော့အဖြေဘယ်လိုထွက်လာမလဲဆိုတာကိုကြိုတက်အာမပြောနိုင်တဲ့အတွက်ကြောင့်ရသူယူဥသူယူထိုက်သူယူစူးစားတဲ့လူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒီတော့ခုချင်းပါတော့မယ့် American Midterm Election တွေမှာအောက်လွှတ်တော်အမတ်435နေရာစလုံးနဲ့အထက်လွှတ်တော်အမတ်100အနက်တက်တန်းစီတဲ့34နေရာအတွက်အဓိက Republican နဲ့ Democrat Party တို့ကဝင်ရှင်ပြိုင်ကြဖို့ရှိရမှာပြည်နယ်90နဲ့ Republican တေချာပေါက်နိုင်မဲ့ Red States အနီးရောင်ပြည်နယ်တွေရှိသလို Democrat တွေအပိုင်နိုင်မဲ့ Blue States တွေရှိပေမဲ့မတေချာတဲ့ပြည်နယ်တွေတွေရှိပါတယ် North Carolina မှာတော့ Grand Old Party GOP လို့တို့ကခေါ်တဲ့Republican Party ကအနိုင်ရရှိထားတဲ့အောက်လွှတ်တော်အမတ်300ကိုလက်ရှိနိုင်ငံရေးအခြေအနေအရဘယ်ပါတီကအနိုင်ရမလဲဆိုတာကိုတက်အံမပြောနိုင်တဲ့တွေ့ကြောင်း The News Observer သတင်းစာကြီးက3 GOP seats in Congress are up for grabs in an unusually unpredictable North Carolina election ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ
်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
The vacant manager's position is up for grabs.
လိလနေတဲ့ manager ရာထူးမှာဘယ်သူကိုခံမလဲဆိုတာကိုကြိုတင်ခံမရခဲ့တယ်လို့ဒီပေးရပါတယ်။ဥမာအောင်နောက်တစ်ခေါက်လိလကြည့်ကြရအောင်ပါ.
The vacant manager's position is up for grabs.
ခုဆက်လက်ကြည့်ပြမယ် ATM အသုံးကတော
့ swing voter
ဖြစ်ပါတယ်ဆာလုံပေါင်းက SWING swing ကလွှဲတာရိမ့်တာ VOTER voter ကမဲပေးသူဖြစ်ပြီးစကားစုတစ်ခုနဲ့တိုက်ရိုက်ဒေးပေကတော့ရိမ့်ပြီးလွှဲပြီးမဲပေးတာဖြစ်ပါတယ် ATM ဆိုရယ်တဝိုက်ဒေးပေကနိုင်ငံရေးမှာပဲဖြစ်ဖြစ်သဘောထားခံယူချက်မှာပဲဖြစ်ဖြစ်ပါတီဇွဲတူတန်ဇွဲမရှိဘဲဟိုဘက်ဒီဘက်စိတ်ပြောင်းပြီးမဲပေးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတွေမှာ swing voters တွေများခင်ဘယ်ပါတီကအနိုင်ရမလဲဆိုတာကိုကြိုတင်ဟောကိန်းထုတ်ပြခဲ့တဲ့အတွက်ကြောင့်ဒီလူမျိုးပြည်နယ်တွေကို swing states ရဲ့လို့ခေါ်တာဖြစ်ပါတယ်။ဒီအသုံးကိုမကြမီချင်းပါမဲ့ American သက်တမ်းဝက်ရွေးကောက်ပွဲတွေသမ္မတ Donald Trump ကသူ့ပါတီအတွက်လိုက်ပြီးကြိုတင်မဲ့ဆွဲခဲ့စဉ်ကသူ့ပါတီအနိုင်ရဖို့မတေချာတဲ့ပြည်နယ်တွေကိုမသွားပဲတေချာတဲ့ပြည်နယ်တွေကိုသာသွားပြီးမဲ့ဆွဲနေတဲ့အတွက်ကြောင့် MSNBC ရုပ်သံလွှင့်က Trump travels staying away from swing voters ahead of the midterms ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ ်ဒီသုံးနှစ်ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် By definition swing voters usually vote across party lines
ဒီပေဖွင့်ဆိုချက်အရာကတော့ဘယ်ပါတီကိုမဲပေးမယ်လို့မဆုံးဖြတ်ရသည့်သူတွေဟာအများအားဖြင့်ပါတီစွဲကင်းပြီးမဲပေးလို့ရှိကြတယ်လို့ဒီပေရပါတယ်ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ By definition swing voters usually vote across party lines
ခုနောက်ဆုံးတင်ပြပေးမယ် AGM အသုံးကတော့
tight race
ဖြစ်ပါတယ်ဆာလုံပေါင်းက TIGHT tight ကကြက်တာRACE race ကရှင်ပြိုင်မှုပြိုင်ဆိုင်မှုဖြစ်ပြီးဇက်စုဟူရဲ့တိုက်ရိုက်ဒေဗေကတော့ကြက်တဲ့ရှင်ပြိုင်မှုဖြစ်ပါတယ်ကြက်တဲ့ဆိုကြတဲ့ဟူကမလှုပ်တာမရှားတာသူနိုင်ကိုနိုင်အပြိုင်ချေးကြရမယ်အနေထားမျိုးမှာရှိနေတဲ့အတွက်ကြောင့် ADM ဆိုတဲ့တော့ဟိုက်ဒေဗေကရှင်ပြိုင်မှုဟာအချိန်အနည်းဖြစ်ပြီးမစားတာဘယ်သူအနိုင်ရမလဲလို့ပြောရခက်တာကိုဆိုလိုတာဖြစ်ပါတယ်ဒီအတွက်ကို The Capitalist တင်းစာကြီးကFor Florida Republicans in tight races, Trump needs to rest his trigger fingers to be Florida ma a chei ne shin pyan ja me Republican ni twet nge pi Trump ha tu ye Twitter paw ma sait ma thin yin ma thin de lo tet ye de let ko ana pe bu lu de so de khong ji ne ye ta ka da phit par de di thong ne pat de lo George Clooney pi de u ma ko na sin chi ja ya aw
Both candidates appear to be popular among votersIt's going to be a very tight race.
ကိုစရီလောင်ဦးဆုံးလို့ပေါ်မဲဆန္ဒရှင်တွေကကြိုက်တာတွေ့ရပါတယ်။ဒါကြောင့်ရွေးကောက်ပွဲအတော်လေးအကျိတ်အနေဖြစ်လိမ့်မယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Both candidates appear to be popular among voters. It's going to be a very tight race.
ကို English American side မြန်မာ English side စီမှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Up for grabs, swing voter, tight race.
တို့ဖြစ်ကြပါတယ်။နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပူချချက်တွေVOA ရဲ့ internet seminar burmese.voanews.com မှာလာရောက်ပြီးတော့ဖတ်ရှုနားဆင်နေပါတယ်။တခြားအပတ်စဉ်ကဏ္ဍတွေကိုလည်းတခြားအပတ်စဉ်ကဏ္ဍတွေနဲ့သတင်းအစီအစဉ်တွေ TV အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ကနေတင်းငွေနေနေမိနစ်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလှိုင်းနေပြင်းလှိုင်းလက်မီတာ190kilohertz 1509ကပါတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မင်းညာပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်။စနေညာပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုကိုအောင်လည်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့ငင်းကြဲဆွေးနွေးမှုတွေမှာဘလို့အဟန်တာတွေရှိနေသလဲရှေ့တိုးနေသလားရက်တန်နေလားနောက်ပြန်ဆုတ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့တဲ့လတဲ့နေပြည်တော်မှာကျင်းပသွားတဲ့ငင်းကြဲထွေသီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေနဲ့လည်းကြုံရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လည်းလေလိုင်းဟောမှာရောက်နေပါပြီသူကတော့ပြည်တော်စုငင်းကြဲဆွေးနွေးမှုပူးတွဲကော်မတီဒုက္ခUPDJC ကဥတုဝေဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးရကျွမ်းကျင်သူသတင်းစာဆရာဦးမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစေချင်ပါတယ်ဆိုတော့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာပဲဒီတိုင်းသားအဖွဲ့တွေကြားမှာဒီကိစ္စတွေနဲ့ပတ်သက်လို့တက်လာတဲ့အတွက်လက်လို့ရှာရှာဖြစ်ခဲ့သလိုပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုယာယီရထားမယ်ဆိုပြီးတော့စုံဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမတိရသေးပဲနဲ့ဒါတွေကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောတာတွေလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥတုဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီချင်းနေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အေးဒီလိုကျွန်တော်တို့ကငင်းငယ်ရေးပုံဆောင်မှုအဖွဲ့ပေါ့နော် YouTube ကြည့်စီမှာဒီလိုရဲ့ဟိုစူပေါင်းပြီးတော့ဆွေးနွေးလာကြတာနေ့လည်းကြာပြီပေါ့နော်နောက်လူချင်းတွေကတော့အတော်ရင်းနေနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူကြရင်ရှိရင်မတူကြရင်လည်းရှိတာပေါ့ဗျာဆွေးနွေးနိုင်တယ်ဆိုတဲ့သဘောတဘာဝအတိုင်းနေတယ်နော်ဒီကမှာအချင်းခွဲမခဲရဆိုတဲ့စကားလုံးပေါ့နော်စာချုပ်ကျဲထည့်ပြီးမထည့်ခြင်းဆိုတဲ့ကိစ္စနောက်ပြီးတော့လည်းပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့စကားလုံးပြောင်းတယ်မပြောင်းဘူးနောက်ပြီးတော့လည်းတခုပြီးတော့တတ်မတော်ရှိရေလုံးလုံးရေးကိစ္စကိုယ်ပိုင်အုပ်ချုပ်ကိုယ်ပိုင်ပြည်သားမျိုးအဆက်ရှိတဲ့ခါရီကမပြတ်သားဘူးပေါ့ဗျာနော်ဒါဒီကလည်းထပ်ထပ်ပြီးတော့ဆွေးနွေးရင်းနဲ့မှနားလည်မှုရောက်ရမှာဗျာ။ဘာဖြစ်လို့လဲဆိုတော့ဒီကြိမ်အကြောင်းပြရုံနဲ့သဘောမပေါက်တာမျိုးတွေကိစ္စတွေလည်းရှိသေးတယ်နော်။ဒါကြောင့်ဒီကြိမ်ဆိုကြိမ်ဆွေးနွေးရပါတယ်။အဲတော့စိတ်ရှည်ပြီးတော့အဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်နေတဲ့စိတ်ကအရေးကြီးတယ်လေနော်
။ဟုတ်ကဲ
့။ဒါပေမဲ့လည်းဟိုအရင်ချင်းပေါ်မှာလည်းတည်တယ်။အဲလုတ်တင်တတိကြီးကြီးလုံနေတော့ခင်ဗျာပြီးပါပါဗျာ။ဒီတိုင်းဆွေးနွေးတယ်ဆိုတာကိုယ်လူကျင်နိုင်မဖြစ်ဘူးလေနော်။ဒါအပြီးကြီးလို့ရတယ်အနောက်တင်းလို့ရတယ်ပြီးခဲ့တဲ့အော်တိုဝါလဲ15ရင်းဒီတုန်းကတော့ NCA 3ညောက်ခန်းသားမှာအထူးထူးကြာကြာကျင်းပသွားတာကိုတွေ့ရမှာပေါ့နော်ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလင်းနစ်ကန်အဖွဲ့တွေရဲ့ပြီးကြတွေ့ကြတယ်ကအဆုံးပြတ်ပြီးနိုင်တဲ့ကောင်းဆောင်ညီညာလဲတက်ရောက်တယ်ဆိုတော့တတိယကောင်းဆောင်အများကြီးကြားလိမ့်မယ်လို့အားလုံးကမျှော်လင့်နေတာပဲနော်ဒါပေမဲ့သဘောထားညီညာချက်ထွက်လာတဲ့ခါကျတော့သဘောတူဆုံးဖြတ်ချက်တွေဟာမျိုးမတွေ့ဘူးကြာဒါတွေ့လဲဆိုတော့လက်တွေ့ဆွေးနွေးနိုင်ကြဘူးဟိုအရောเนาะလမ်းညွန်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ဗာတွေ့လဲဆိုတော့ KNU နဲ့ RCSS ကတင်ရက်တွေထွက်လာတယ်ဗျเนาะညီညာရေးဆွေးနွေးမှုရဆိုင်နေဆိုတော့အတော်ညီညာရေးကြီးဟိုပြီးပြီးပြင်းပြင်းဖြစ်အောင်အခြေယူပြီးတော့ပြင်ဆင်နေလို့လားဟာလားညီညာရေးကြီးဟိုနောက်တလန်းဆုတ်တာလားဆိုတော့စဉ်းစားကြရဖြစ်လာတာပေါ့ဗျာเนา
ะဟုတ်ကဲ့အဲ့တော့ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါအောင်ဆရာအခုဒီပြီးခဲ့တဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တစ်ကြုံရတယ်ဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တလောရေဝီရသုံးသက်ကြည့်မယ်ဆိုရင်နောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်မှာဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SC လုပ်ငန်းစဉ်ဟာတစ်ဆို့နေတယ်လို့ကျွန်တော်တို့ပြောခဲ့တာတော့ကြာပြီဗျအဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယကြိမ်ဒီပင်လုံကြီးလာခံကလေးရပဲဗျနောက်ပင်လုံးကြီးလာကြတဲ့အဒီဒီဒီပြည်နယ်ပြည်ထိုင်ရေးမှုကိုခွဲမထွက်ပါဘူးဆိုတဲ့ဒိဋ္ဌိဝင်နဲ့ချိတ်ဆက်ထားတဲ့ကာလတွေကကျွန်တော်ပြစ်ဆိုနေတာပါဒါပေမဲ့အဲ့ဒါကိုရှောင်းလွှဲနဲ့တတိယကြိမ်ကြီးလာကြအောင်ကျင်းပတယ်အဲ့အဲ့ရနေပြီးတော့ချိတ်ဆက်ဖို့ညမှာရှောင်းလွှဲလို့မရတဲ့အချိန်မှာဒီတိဒ္ဓဆွေးနွေးဖို့ဝဲဆိုတာပေါ်လာတာပါအ
ဲ့တော့ဒီမှာပြစ်ဆုံးနေတဲ့နေရာမှာအဓိကဘာလက်ကနာ၄ခုကျွန်တော်တို့တွေ့ရတယ်ဗျပထမတစ်ခုကတော့ဒီကိုပိုင်တိုင်းသားပြည်နယ်ရဲ့ကိုပိုင်ပြတ်ထမ်းမှုနဲ့ခွဲမထွေဂရိဂွေကိုချိတ်ဆက်ထားတဲ့ကြပ်ပနာလို့ပြောပါမယ်အဲတမန်တော်ဘက်ကတော့ဒီခွဲမထွေဂရိဂွေကိုလိုလားတယ်အဲတိုင်းသားပြည်ဘက်ကတော့ဒါမလိုအပ်ဘူးလို့မြင်တယ်အဲ NLD ဆိုတဲ့အနေနဲ့ကတော့ခွဲထုတ်စရာမလိုတဲ့ပြည်ထောင်စုကပိုအရေးကြီးတယ်လို့မြင်တယ်အဲဒါနဲ့ပတ်သက်ပြီးတော့ဖြေရှင်းတဲ့ကြပ်ပနာတစ်ခုဖြစ်တယ်အဲဒုတိယတစ်ခုကတော့တခုသေးသောတမတော်ဆိုတာနဲ့ပတ်သက်လို့ဖြစ်တယ်အဲ့တော့တမတော်ဘက်ကတင်ပြတာတော့တခုပြောတမတော်ဆိုတာပဲတင်ပြတယ်အဲ NLD ဆိုတော့ရသားအစိုးရအောက်မှာရှိတဲ့တခုပြောတမတော်လို့ဆိုတယ်အဲတိုင်းရင်းသားတွေကတော့ရသားအစိုးရအောက်မှာရှိတဲ့တခုပြောဖက်ဒရယ်တမတော်လို့ဆိုတယ်အဲ့တော့ဝိသေသဒီမတူဘူးဒါနဲ့ပတ်သက်လို့ဆွေးနွေးစာရေးဆွေးနွေးစာရေးအများကြီးဖြစ်လာတာပေါ့တတိယအချက်ကပြောမယ်ဆိုလို့ရှိလို့ရှိရင်ဒီ2000ဆရှိတတိယကြိမ်ဒီလာကမှာကဝဲဥစည်းချုပ်ကနေပြီးတော့2020ခုနှစ်ဒုတိယကြိမ်ဒီပင်လုံညီလာကပြီးမှညဉ့်ညင်းဆင်းနွှဲပြီးပြအောင်လုပ်ဖို့ဆိုတာစပြောသွားတယ်။တခါဒီစည်းစာဆွေးနွေးပေါ်မှာလည်း2020မှာညဉ့်ညင်းရအောင်ယူဖို့ဆိုတဲ့အချိန်ကာလအနာဂတ်ကိုပြောလာတာတွေ့ရတယ်။အဲဒီတော့ဒီလိုပြောဆိုတဲ့နေရာမှာလည်းပဲတမလို့ကနေပြီးတော့တချို့ဒီအခြေခံဥပဒေချက်လက်တွေပြင်ဖို့တမလို့အနေနဲ့ခုပြုနိုင်တယ်ဆိုတဲ့စကားကိုလည်းရိတ်မှပြောသွားတာတွေ့ရတယ်။အဲ့တော့တစ်ခါကတမလို့အလို့သဘောထားရှိနေတဲ့အချိန်မှာ NLD နင်းနေလေ2008ချေဟန်ဥပဒေကိုဒီဆွေးနွေးရပြင်ဖို့ဆိုတဲ့ဂရီးကူးကိုပြည်သူ့ပေးထားတယ်အဲ့လားရည်ရချက်ရှိရတဲ့ကြောင့်မလို့ဒီ2020ကိုသူကတောက်ခဲ့ထားတယ်အဲ့တော့တိုင်းရင်းသားလက်နက်အဖွဲ့တွေနေလေဒီ2020မှာတုံးတရားကိုဆုံးပြရမယ်ဆိုရင်အခြေအနေကိုဖြစ်ပေါ်လာတယ်ဒါလည်းတိုင်းရင်းသားလက်နက်အဖွဲ့စည်းတွေအတွက်အချက်လေးတစ်ခုဖြစ်လာတယ်အဲနံပါတ်၄ချက်ပြောမယ်ဆိုလို့ရှိရင်တော့စီရေးပြပခါပေါ့အဲ့တော့ KNU နဲ့လည်းတမန်ငါးဒေသမှာဒီလက်နေဖောက်လုံးနဲ့ဆိုပြီးတော့စစ်စင်ကြီးလှုပ်လာတဲ့တက်တီတိုးချက်လာတဲ့ခါစီးတမန်ဝင်တွေချက်လာတယ်တပတ်ကလည်းပဲ RCSN နဲ့ဒီစီးလှုပ်ရှားမှုတွေတက်နေရာချမှုတွေတော့မကျင်းလည်းဖြစ်မှုတွေအသီးသန့်ဆွေးနွေးမှာသင်ရှားဖို့တွေ့ရတယ်အဲ့တော့အခုချိန်ကမှ NCA နောက်ဆုံးနေသလားရပ်တန့်နေသလားဆိုတာမကွဲပြားပါဘူးဒါပေမဲ့ NCA ဒီလုပ်ငန်းစဉ်ညီငယ်လုပ်ငန်းစဉ်မှာဒီအချက်၄ချက်ကိုအကြောင်းပြုပြီးတော့ခင်လို့နေတယ်ရက်တန်နေတယ်လို့တော့ကျွန်တော်တို့ပြောလို့ရမယ်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်သူတို့လည်းအခုကျွန်တော်တို့ခါတဲ့အလှည့်ပေးကြပါတယ်အရင်ဆုံးတူကတော့ထိုင်းနိုင်ငံကကိုတီးလည်းမှုကဟိုတခုကမြစ်တာရက်ခန့်ညင်တာကျွန်တော်တို့ဆွေးနွေးပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်ဒီစိတ်ဝင်စားနဲ့စာရေးသားပေးပို့တာတွေများနေတဲ့အတွက်လူရင်းတူရှင်းကိုဆွေးနွေးပေးဖို့မြစ်တာရက်ခန့်ပါတယ်ခင်ဗျကိုတီးလည်းမှုဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအစိုးရစစ်တပ်ရဲ့လုပ်ဆောင်ချက်ကတော့လူသားမှုလို့ရတယ်ဗျ။ဘာဖြစ်လဲဆိုတော့နော်ကျွန်တော်ကတော့ဓာတ်လူခွင့်ရင်းနဲ့ကိုယ်ကတက်လန့်ခွင့်ကိုနော်ကျွန်တော်အမကမရရှိဖို့လိုအပ်ပါတယ်နော်။ဘုတ်ချုပ်မအောင်လည်းပြောစကားကြောင့်နော်ကျွန်တော်အတိုင်းသာခေါင်းဆောင်တွေကနော်စစ်နည်းနည်းဆုတ်သွားတယ်လို့ပဲကျွန်တော်မြင်ရပါတယ်နော်။2008ခေတ်ကဦးတွေကနော်အတန်အတန်ဖြစ်နေတယ်လို့နော်25ရာခိုင်နှုန်းတော့လွတ်တော်တည်းမှာစစ်တပ်ကပါဝင်နေတဲ့အတွက်တော့ဒါမျိုးခွင့်ပြုလို့တော့ကျွန်တော်ကရရှိမှုလုပ်ဆောင်ဖို့ကတော့သိစုတယ်ဆောက်ဖို့ဆောက်ရှိခြင်းကဥပဒေကိုနော်ပြည့်ဖြတ်ဖို့လိုတယ်အဲ့ဒါမှသာတင်းဆို
โอเคကိုတီးလည်းမှုတယ်လီဖုန်းလိုင်းချသွားတယ်ထင်ပါတယ်ကျွန်တော်နောက်တူကိုလည်းပြေးချင်ပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကနအန်ဒီကတက်လာတာဖယ်သီးပုံအခြေခံကိုပြင်မယ်ဆိုပြီးတော့တက်လာတော့ NLD ကိုဟလာအကုန်လုံးကောင်းပြုကောင်းပြုနဲ့မဲတွေထည့်ပေးကြအခုလည်းလက်ရှိမှာလည်းအောင်ပါပဲနောက်တစ်ခါဒီတမတော်ကဒီအုတ်ချုပ်ရေးအောင်ပါပဲရှိရမှာတမတော်အောင်ပါပဲရှိရမှာအဲ့လိုမဟုတ်ဘူးသူကတိကျမဲ့နေမယ်ဆိုရင်ဒီတိုင်းမှာရှိတဲ့ဒီဘာနာအခွန်လေးကိုတမတော်ကိုပြေးတာဟိုဒီအစိုးရအနေနဲ့သမ္မတအနေနဲ့ပြည်ဖို့တဲ့ကိုလက်သားမှာဖြစ်ပါတယ်နိုင်ငံကိုကာကွယ်တာမဟုတ်ဘူးတိုင်းနာကျင်ကြေးလိုက်ပြီးတော့သူကနှိတ်ကုန်တဲ့အတွက်ဒီသမ္မတမှာသုံးသိကိုရှော့ချာဖြစ်ပါတယ်ဖြစ်ပါတယ်ကိုဒီလောက်ပါတော့ကို
ဟုတ်ကဲ့ကိုသမ္မဆွေးနွေးရကျေးဇူးပါကျွန်တော်တို့ဟိုအီးမေးလ်တွေဒီ Facebook ကပို့ထားတဲ့စာတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဥလာထွန်းရဲ့စာကိုဖော်ပြခြင်းပါတယ်မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ရင်ရင်ရင်ဆွေးနွေးပွဲတိုးတက်နေပြီလားရက်တက်နေလားနောက်ပြန်ဆုတ်သွားပြီလားဆိုတဲ့စကားဝိုင်းမှာတိုးပြောချင်တာလေးတခုပြောပါရစေရှင်းရှင်းပြောရရင်နောက်ဆုတ်သွားပါပြီဘာဖြစ်လို့လဲဆိုတော့နည်းနည်းရိုင်းရင်ခွတ်လွတ်ပါချီးကြောက်ရင်နူးဆိုသလို တိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါဟို62ခုနှစ်ဖက်ဒရယ်ညီလာခံကတည်းကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ59ဖွဲ့စည်းပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နီးလမ်းနဲ့တပါတဲ့10နှစ်အတွင်းမကျင့်သုံးရလို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့သမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့စစ်မှန်တဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်နယ်ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှင်းပါတယ်အပြတ်တိုက်ရုံပေါ့ကျွန်တော်ပြောတာထက်ကျွန်တော်တို့မိတ်ဆွေကြီးဦးကိုနီကိုအမှတ်တရလဲဖြစ်သူပြောခဲ့တာလဲပါဝင်ရအောင်ကျွန်တော်ပြောတာမပါရင်နေပါစေကိုနီပြောတာကိုတော့အမှတ်တရပါစေချင်တာပါလေးစားလျက်လှထုံးတကုံမျိုးသိလို့ရေးထားပါတယ်
โอเคကျေးဇူးပါဒီဥလာထွန်းရဲ့စာထဲမှာတော့ဒီခွဲမထွက်ရေးလို့ကိစ္စမျိုးတွေကိုမလိုဘဲဆွေးနွေးပွဲမှာတင်လာရဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝေဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတန်းသားဖွဲ့စည်းရေးဘက်ကလည်းဟိုခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိသလိုခွဲမထွက်ဖို့ကိုလည်းမူအားဖြင့်လက်ခံတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီခွဲမထွက်ရေးပဲဖြစ်ဖြစ်ပေါ့လေနောက်ဒီတခုလည်းတော့တက်မလို့ဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟိုဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာအချိန်အခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝေ
အဲဒီလိုကကျွန်တော်ရှိမှာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းတွေကတော့အခြေခံလေးတွေရပ်တည်ချက်ကလေးတွေနည်းနည်းမတူတာဗျကျွန်တော်တိုင်းပြည်မှာဘာလို့အပ်နေလဲလို့ဆိုလို့ရှိရင်ဒါပြည်တော်စုမြန်မာနိုင်ငံတော်ဂျာဆိုတဲ့အဲစိတ်ကြပ်ပေါ့နော်အဲအဲ့ဒီစိတ်ကြပ်ကလေးကနည်းနည်းရော့ရဲနေတယ်ဗျပြည်တော်စုမြန်မာနိုင်ငံတော်ဒါစိတ်ကြပ်ကရှိမယ်ဆိုလို့ရှိရင်ရပ်တည်ချက်ကတူတဲ့အခါကျတော့ဒါပြဿနာဖြစ်ဖို့လေနေတယ်နောက်ပြီးတော့လည်းဖြေရှင်းရတယ်လေတာပေါ့ဗျာနော်ဟုတ်ကဲ့နိုင်ငံသားအခွင့်အရေးတွေအဲဒီဟိုရတ္တိရတ္တိလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူညီမှုလို့ရမှာပေါ့လေနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာတက်တူတူလို့ရှိရင်တော့အဲ့တော့ဒီမှာဟိုတန်းညီမှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လိုရဲအဲပေါ့နော်ဒီတစ်ခုချီလာတော့နိုင်ငံသားအခွင့်အရေးကတော့အားလုံးဒီလေဒါပေမဲ့နိုင်ငံသားတိုင်းမှာသူတို့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကတန်းတူရှိတယ်တော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းရလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့တန်းတူတယ်သူဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်အခွင့်အရေးတွေကတော့သူရမှာပေါ့သူကြီးလည်းဟုတ်မယ်ဟာလားဒါတုံနေဆိုလို့ရှိရင်လည်းကုံတွေရဲ့အခွင့်အရေးသူရမှာပေါ့နော်အဲလေသမားဆိုရင်လေသမားအခွင့်အရေးတွေတူကြအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကတော့နားလေလေအဲ့ဒါကနားလေရှိရင်အဲဖြည့်ချင်ရတာလွယ်တာပေါ့ဗျာနော်ဟိုဟာဟိုဟိုဟာလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့စိတ်ကပြောတယ်လေတောင်ရှင်းရင်ဟုတ်ပါမယ်မင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရသမျှငါလည်းရပြင်တာပေါ့လို့သူကပြောရှင်းရတော့ဟုတ်တယ်ဒါပေမဲ့မင်းလည်းငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လုပ်ဖို့တော့လိုအပ်တာပေါ့လို့ပြောတယ်ဆိုလိုတာကတော့ဗျာဟိုသူလူတယောက်နဲ့တယောက်ဒီကောင်နဲ့ဒီကောင်ဆိုတော့အင်းအားချင်းလည်းမတူဘူးလို့လိုအပ်တာချင်းလည်းမတူဘူးကြအဲ့ဒါကိုတော့နည်းနည်းကြည့်ပြီးတော့လုပ်ရမှာလေဗျာနော်ဒီလိုလေးတော့ကြည့်ရမှာပေါ့နော်
โอเคဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ဆရာအခုဒီပြီးခဲ့တဲ့ဒီထိပ်သီးညီလာခံမှာတချို့ကမြင်တာဒီကိုပေါ့လေကိုပြည်တော်စုကခွဲမထွက်ရေးတို့တခုလဲတော့တက်မလို့ဖွဲ့စည်းရေးတို့ကိစ္စတွေကအချိန်အခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးမောင်ဆိုးရဲ့အမြင်ရောခင်ဗျာ
ခွဲမထွက်ဖူးဆိုတဲ့ဂရုကိုတက်မလို့ကတောင်းတာတော့တက်မလို့စဉ်းစားချက်ကတော့ဒီတိုင်းသားလက်နက်ခံဖွဲ့စည်းတွေဟာဆဆချင်းတော့တရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွေးကြော်သံတွေတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့သူဒီဟာဒီတမတော်ဘက်ကနေဒီကတိကူကိုတောင်းနေပုံရပါတယ်ဒါလက်တွေ့မှာတိုင်းသားလက်နက်ခံဖွဲ့တိုင်းဟာခွဲထွက်ရေးလည်းမပြောဘူးအဲဖေဗရယ်မူဝါဒကိုကျင့်သုံးမယ်လို့ပဲအဲဆိုးနေကြတဲ့အချိန်ဖြစ်သူခွဲထွက်ဖို့လက်တွေ့ရုပ်ခွင်လန်းလည်းမရှိပါဘူးအဲ့ကျွန်တော်တူးချင်းအမြင်ရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်းသားတွေနဲ့လက်နက်တိုက်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ Federal Move on တွေကိုတန်းသားပြည်နယ်တွေဘယ်လိုပြင်းမယ်ဆိုတဲ့ကိစ္စအရေးကြီးပါတယ်ဒီခွက်ခွက်ခွင့်မထောက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူးချင်းကလည်းအဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှာရှိနေပါသေးတယ်တူးကတော့ဟိုရခိုင်ပြည်နယ်မင်းပြဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလဲလူရင်းတူရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ကျွန်တော်ထင်ရပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ကမှာ
ကျွန်တော်အမြင်ပြောရရင်တော့ဆွေးနွေးပွဲကနောက်ဆုံးသွားပြီလို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့ဆိုလို့ရှိရင်အခုကတည်းကအဖြစ်ပေါ်နေပြီလို့ကျွန်တော်မြင်ပါတယ်။ဒါမှတော့ကတမျိုးအစိုးရကတမျိုးတိုင်းရင်းသားလက်နက်ကနေကတမျိုးအခုကတည်းကသူတို့ဟိုဟာသဘောထားချင်းဘယ်လိုမှဆက်ဆက်လို့မရတဲ့သဘောထားချင်းမျိုးသိနေရပါတယ်။ဒါကြောင့်အခုကတည်းကဒီဆွေးနွေးပွဲဟာဘယ်တော့မှဖြစ်မဆွေးနွေးပွဲမ
တက်မလို့ကလည်းအစိုးရကိုအယုံကြည်မရှိဘူးအစိုးရကလည်းတက်မလို့ကိုအမရဘူးတိုင်းရင်းသားလည်းနဲ့ကနေကလည်းအစိုးရကိုရောတက်မလို့ကိုရောအယုံကြည်မရှိဘူးဆိုတာအခုတက်တိဟိုအဖြစ်ပေါ်နေပါပြီအဲ့ဒါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဦးမောင်ကျော်စံဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook မှာလည်းကိုတန်လွင့်နေတဲ့အချိန်မှာပဲ Facebook စာမျက်နှာနေပြီးကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်။သူကတော့ကြော်မိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့စစ်တပ်ကအဖွဲ့အစည်းတွေရောအာဏာကိုဘယ်သူမှလက်မလွတ်ချင်ကြဘူးတဲ့တိုင်းပြည်ပေါ်ဘယ်လည်းနဲ့ကင်အဖွဲ့အစည်းစေနာရင်းငံနဲ့ငင်းကြဲယူခြင်းစိတ်မရှိကြဘူးဘယ်တော့မှငင်းကြဲရမှာမဟုတ်ဘူးဆိုပြီးသူကလည်းဆက်စွာဦးမောင်ကျော်စံသဘောထားမျိုးပေါ့လေနည်းနည်းကိုမျှော်လင့်ချက်နည်းနည်းတိတ်ပထားတဲ့သဘောထားကိုတွေ့ရပါတယ်။ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလည်းလေးလိုက်မှမှရှိနေပါတယ်။ကိုငင်းချင်းအောင်ဖြစ်ပါတယ်ကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဥဒုလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာတရင်ဝိုင်းတိုက်သေးတာတချင်တို့ချင်းတို့တိုင်းရင်းသားတွေကဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီကတိုင်းရင်းသားတွေကခွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မိုက်တိုက်တိုင်းပြည်ကိုမိုက်တိုက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဥဒုဝေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဆက်အနာရှင်စနစ်ချုပ်နေအောင်ဟိုလုပ်ပေးဖို့ကျွန်တော်တောင်းပန်နေတာပါ
ဟုတ်ကဲ့ကိုငင်းချင်းအောင်ပါဝင်ဆွေးနွေးရကျေးဇူးပါဟိုနောက်တူကတော့ကျွန်တော်တို့အီးမေးလ်ပေးပို့ထားတာပါဦးတင်ွေဖြစ်ပါတယ်သူကတော့အဆုံးဖြတ်ပေးနိုင်တဲ့ငင်းချင်းထိပ်သီးဆွေးနွေးပွဲကျင်းပတာအခက်အခဲအဟန့်တားတွေအတော်ပြေလည်သွားမယ်လို့ထင်မြင်ယူဆခဲ့ပေမဲ့ပို့ပြီးတော့ဆိုးသွားပါတယ်ပိတ်ဆို့နေတဲ့အထက်အချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုရဲ့ထားရှိဖြစ်နေတာသိရတော့ဒီနှစ်ချက်ကိုတရရသေးဆွဲကင်မထားပဲအလျှော်တင်းပေးယူလို့ဖို့လိုပါတယ်နှစ်ဖက်မူသေးကင်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါတဲ့ပြည်သူကိုမျက်နှာမူပြီးညီချင်းအကိုတွေတက်ညီလက်ညီအပေးယူအလျှော်တင်းလုံးမှငင်းချင်းရနိုင်ပါပါတဲ့ဆွေးနွေးပွဲပြီးကရင်ဘက်ကဆွေးနွေးပွဲမတက်ဖို့ရာကြီးရဆိုင်တယ်လို့ရှမ်းဘက်ကလည်းNCO ပြန်လဲတုံးတက်ဖို့ဆွေးနွေးဝဲမတက်ဘူးဆိုပြီးပြောတာတွေကညဉ့်ညဉ့်ရဲ့အတွက်ကောင်းတာမဟုတ်ပါဘူးတဲ့ဒါကြောင့်ညဉ့်ညဉ့်ရဲ့ရက်တန့်ရုံမကနောက်ပြန်မဆုံးအောင်အားထုတ်ရမယ့်အခြေအနေပါတဲ့ညဉ့်ညဉ့်ရဲ့မှာတိုင်းပြည်တိုးတက်မယ်ဆိုတော့နှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လန်းလေးစားမှုတွေနဲ့ညဉ့်ညဉ့်ရင်ဖြစ်ညဉ့်ညဉ့်ရဲ့အလှမ်းမွေးပါဆိုပြီးသူကတော့မျှော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျာနောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လဲတခါရဲ့ဖော်ပြခြင်းပါတယ်တူကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာသူကလည်းမိကုန်းတချို့နဲ့ဖော်ပြထားတာပါကိုအောင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
အော်တိုဘာ15ရက်နဲ့16ရက်နေ့တို့မှာနေပြည်တော်မှာထူးခြားတဲ့နိုင်ငံရေးတီးတန့်ထိပ်သီးများဆွေးနွေးပွဲလုပ်ခဲ့ပါတယ်။ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်။အဲ့ဒါတွေကိုလေ့လာကြည့်တဲ့အခါမှာဂျင်းနဲ့ဆရာအားရစရာတွေကိုတွေ့ရပါတယ်။ဒါပေမဲ့ပြင်ပရောက်တဲ့အခါပါဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်။ဒါကြောင့်ကျွန်တော်စဉ်းစားစရာသိလိုတာတွေဖြစ်လာပါတယ်။ငင်းငင်းရောလူချင်းပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငင်းရောလူချင်းနဲ့စွန့်လွှတ်ရမာတွေကိုငဲ့နေသလားငင်းငင်းရောလူချင်းနဲ့ယုံကြည်မှုတွေထားနိုင်ပြီလားငင်းငင်းရောလူချင်းနဲ့ကိုစီတန်တရားတွေကင်းကြရဲ့လားငင်းငင်းရောလူချင်းနဲ့ကြည်လင်စေတနာထားကြရဲ့လားငင်းငင်းရောလူချင်းနဲ့တိုက်ပွဲအလီလီဖြစ်တင်သလားငင်းငင်းရောလူချင်းနဲ့ NCA ကိုပြင်လွန်ကြပြီလားငင်းငင်းရောလူချင်းနဲ့ခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငင်းရောလူချင်းနဲ့တမင်လှည့်စားနေကြမှာလားငင်းငင်းရောလူချင်းနဲ့တကယ်ဝင်လို့မှအဟုတ်ဖြစ်မယ်မဟုတ်လားငင်းငင်းရောလူချင်းနဲ့ပြည်သူတွေကိုငဲ့ကြရဲ့လားခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥစိန်မောင်မေထီလာမျိုးဖြစ်ပါတယ်နောက်ထပ် Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုမဖတ်ပြပြအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင့်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်နေမှသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုတ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်စင်မင်းဆိုတဲ့အကောင့်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင်းနေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်မဖြစ်ကြရင်တော့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့စိုးကြီးဆိုတဲ့အကောင့်ကတော့အုတ်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်ဘဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘသူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေရတယ်ဒါကအုတ်ချုပ်သူမကောင်းလို့တည်းတဲ့နောက်ဗမာ ိုးရိုးအရက်သားတွေတောင်မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တဲ့တခြားတိုင်းရင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဘိုးချုပ်လူတစုလောက်ပဲအဆင်ပြေတယ်တာမန်ပြည်သူလူထုကငတ်ပြတ်နေတယ်ဒီတော့ခွဲမထွက်ဘူးဆိုရင်ငတ်လို့သေမယ်တိုက်လို့သေတာလည်းမနေတော့ဘူးခွဲထွက်လို့သေရင်လည်းသေခွဲထွက်မှဖြစ်မယ်တဲ့ကာယဲဆိုတဲ့အကောင်ကတော့စစ်တပ်ကတပတ်လျှော့လိုက်ပဲဆိုရင်အဆင်ပြေဖို့ကများပါတယ်တဲ့စစ်ပြေးဒုက္ခတွေဒီထဲမှာကိုမိပါတွေများပါခဲ့ရင်ဘလို့ခံစားရမလဲတဲ့ဒီချိန်မှာမှငြိမ်းချမ်းရေးဆိုတာကိုခိုက်ခိုက်မာမာမချမှတ်နိုင်ခဲ့ရင်ဘယ်အချိန်ကြမှာချမှတ်နိုင်တော့မှာလဲတဲ့စစ်တပ်ကတမိုင်းစာမျက်နှာမှာလှလှလေးရေးသွားစေချင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ဒီကျွန်တော်ဒီမှာ Facebook ကနေပြီးတော့ထောက်ရှောက်မှတ်ချက်တွေပေးနေရလဲရှိပါတယ်တယောက်ကတော့ခစ်စော်ဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲအစိုးရဝန်ထမ်းမဟုတ်ဘူးလားတဲ့စစ်တပ်ဆိုတာတကယ်တော့ငင်းငင်းကအစိုးရနဲ့တိုင်ရင်သာပဲစူးနေရမယ့်ကိစ္စပါတဲ့စစ်တပ်ဆိုတာအစိုးရပြီးရင်ပြီးရမယ့်အဖွဲ့ဒါကိုလက်ခံရတဲ့သူရှိမှငင်းငင်းရနိုင်ပါလိမ့်မယ်တဲ့နောက်တူကတော့ဘလင်းနွန်ဆိုတဲ့အကောင့်ပါရှင်မှာသူကတော့တပ်မတော်ကတိုင်ရင်သားတွေရဲ့ဖက်ဒရယ်ပြည်ထောင်စုကိုလက်ခံလိုက်ရင်ဘာမှဆက်ဆံဆွေးနွေးစရာမလိုဘူးလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်ခင်ဗျဆိုတော့ကျွန်တော်တို့နောက်ထပ်ဒီအမေရိကန်ပြည်ထောင်စုကနေကျွန်တော်တို့စာပေးပို့ထားတာတော့မောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျညီငယ်ဆွေးနွေးပွဲတွေမှာကျွန်တော်လေးလာမိသလောက်တက်နေရချထားရေးပူးတွဲလေးလာဆောင်ကြည့်ရေးတခုတည်းသောတပ်မတော်ဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကအဟန့်တားဖြစ်နေပါတယ်မာမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းကြီးညာချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟန့်အတားတစ်ခုလို့ပဲမြင်မိပါတယ်ဆွေးနွေးပွဲတိုင်းဟာတန်တရာစိတ်တည်းမယုံကြည်တဲ့စိတ်တည်းဈေးပေါ်အခြေခံစဉ်းစားနေတာကြောင့်ထင်သလောက်ခရီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့ဟောင်းနှံဆွေးမြေ့ပြီးတိုင်းပြည်ကိုဆင်းရဲတွေနှက်စီတဲ့အမျိုးသားရေးနဲ့ဒေါ်လာရေးအမြင်တွေနဲ့လူမျိုးစုအရေးရှိတဲ့နဲ့ဆွေးနွေးနေတာတွေဟာစနစ်တစ်ခုပြည့်ပြောင်းလဲရေးအတွက်နိုင်ငံရေးအယူဆအသစ်တွေပေါ်ထွက်မလာအောင်အမောင်ဖုံးတယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။ဒါပေမဲ့ပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ငြိမ်းချမ်းရေးအတွက်လက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်ဆက်မပြတ်ကြိုးပမ်းမှုတွေဟာရက်တက်မနေပဲတရွတ်ရွတ်ရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်။အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ဂုံတိတ်ခါရှိရှိရောက်သွားခဲ့မယ်ဆိုရင်တန်တရားစိတ်တွေမယုံကြည်မှုတွေရော့ကျသွားပြီးပြည်တွင်းငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တန်တနာရဲ့ဖေးစာပါဆိုတော့ဟိုသူ့ရဲ့စာထဲမှာတော့ဒီမယုံကြည်မှုတွေတန်တရားတွေကဒီဆွေးနွေးပွဲတိုင်းမှာတွေ့နေရတယ်ဆိုတော့ထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်ခုအစီအစဉ်လေးအဆုံးသတ်ခဏကြီးအချုပ်အနေနဲ့ဆွေးနွေးစီရင်တာကဒီအဖို့ထစ်တွေဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်သီးညီလာခံကနေပြီးတော့ဒီရှေ့လာမဲ့ဆွေးနွေးပွဲတွေမှာဒီလိုတန်တရားတွေကိုကျော်လွှမ်းနိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားအရာနေပြီးတော့သင်ခန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေတည်းခဲ့တယ်နော်။ဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိဖို့ပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ဒီငြိမ်းချမ်းတဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံစားရတယ်ဗျာ။အခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးဒီမျိုးကြီးပုံမျိုးတုတ်တောင်ကျိုးပန်းတဲ့နေရာမှာလည်းနှိမ့်ကွေးသွားတာပေါ့နော်။အရှင်ရှားဆုံးကတော့ဗျာကျွန်တော်တို့အရှိတောင်အရှာမှာဗမာနိုင်ငံရှိခင်းတော့အကြုံပုံမျိုးနဲ့ဆုံးဖြစ်တာပဲဒီတော့တော်လွားဘူးဆိုပြီးတော့တော်တော်ငင်းညာရေးပေါ်ဆောင်မှုအပေါ်ကကျူးစားတဲ့အခါကျတော့သူတိုင်းသားလက်နဲ့ကိုင်21ခွဲရှိတဲ့နေ့က10ခွဲနော်ပြစ်ကတက်ခဲ့မှုရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်မြင်သွားတာပေါ့ဗျာနော်ဒါတော့ဆက်တော့ကျူးစားမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောရင်ကတော့ကျွန်တော်တို့အမျိုးသားပြန်လဲပြည်မြေရေးနဲ့ပတ်သက်လို့ရှိရင်လည်းတင်ရရေးလေးပြောရမယ်ဗျမတင်ရမယ်ဆိုစိတ်ဆာတွေမပြောနိုင်ကောင်းတာပေါ့နော်ငင်းညာရေးကိစ္စပြောရင်လည်းငင်းညာရေးရရှိရာရရှိတော့ကိုပြောတင်တယ်ဗျငင်းညာရေးမရတာကိုမပြောနိုင်ဘူးဗျနော်အဲ့တော့နိုင်ငံတော်တိဆောက်မယ်ဆိုရင်လည်းတိဆောက်တဲ့တိဆောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီရမယ်ကြိုးစားရမယ်အမုန်းတရားတွေနဲ့တိဆောက်လို့မရဘူးလေဗျနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးဝမထုတ်ပဲနေလည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုဒီမေဆိုလို့ရှိရင်ကျွန်တော်တို့လိုအပ်တဲ့ငင်းညာရေးလိုချင်တဲ့ငင်းညာရေးကိုအဓိကထားပြီးတော့ပြောမယ်ဆိုရင်ငင်းညာရေးရနိုင်ရဲ့ဒါကြောင့်မလို့အဲ့ဒီလိုမှတ်တာလင်းကျွန်တော်တို့တိုင်းပြည်ဟာကျွန်တော်တို့ညောင်းမနဲ့တန်းနေကိုရောက်မှာပေါ့ဗျာအဲ့ဒါလို့ပြည့်ကျင်ချင်ပါတယ်နော
်ဟုတ်ကဲ့ကျွန်တော်အချိန်2မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီပြီးခဲ့တဲ့ညီလာခံကနေပြီးတော့သင်ခန်းစာယူစရာရှေ့ဆွေးနွေးပွဲတွေအတွက်ဘာတွေများရှိမလဲဆရာ
ဒီကလေးညီလာခံတော့ကျွန်တော်ကောင်းတဲ့အချက်ကကောင်းတာလို့ပြောရမယ်ဆိုတော့ကျွန်တော်တို့မှာပြဿနာရှိနေတယ်။ခုနကကျွန်တော်ပြောပြတဲ့ပြဿနာချက်၄ချက်ရှိနေတယ်။ဒီပြဿနာကိုမဖြေရှင်းမဲ့နဲ့ကျွန်တော်ငြိမ်းငြိမ်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြင်အောင်ကြောအောင်မြင်အောင်မလုပ်နိုင်ဘူး။ဒီပြဿနာ၄ခုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ငြိမ်းငြိမ်းလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်မယ်ဆိုတာအတိအလင်းကျွန်တော်တို့တွေ့မြင်နိုင်တယ်။ဒါကိုကျွန်တော်တို့ငြိမ်းငြိမ်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့လူတွေရောလူမှုအနေနဲ့ရော
ဒီပြဿနာနဲ့ပတ်သက်လို့အဲပူပေါင်းပါဝင်ပြီးတော့ဖြည့်ရှင်းရဖို့ကျွန်တော်တို့အခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ရှုမြင်တယ်ဆိုလို့ရှိရင်တော့ညီညာရေးလုပ်ငန်းစဉ်ကိုရှေ့တွန်းတင်ဖို့အတွက်ခွာရှိနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့တင်ဆက်ဆရာဦးမောင်ဆို UPDJC ဒုက္ခဦးသူဝေကိုရိုင်းဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒါတော့ကိုအောင်လင်ဦးစီစဉ်တင်ဆက်တဲ့စနေညဒရက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VO မြန်မာပိုင်းအစီအစဉ်ကနေဒရက်လီလိုင်းအစီအစဉ်တွေကိုတပတ်ကို2ချိန်ထုတ်လင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ VO မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နိုင်ခွဲအချိန်ညီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA America တန်ကတနင်္ဂနွေနေ့မနက်ဖက်စီစဉ်တွေကိုမနက်9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ကနေမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်ကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းစီစဉ်မကြခင်ပြီးဆုံးတော့မှာပါ။အခုတော့သတင်းချင်းချက်ကိုဒေါခင်မြို့သက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
အီရန်ပေါ်မှာအမေရိကန်ကစီးပွားရေးအရေးယူတန်ခတ်မှုတွေချမှတ်ဖို့အတွက်လှုပ်ဆောင်တော်မှာဖြစ်ပြီးဒီလိုအရေးယူလိုက်ချိန်မှာအီရန်ရှိကနေရေနံဝယ်ယူနေတဲ့နိုင်ငံအများအပြားအတွက်ယာယီကင်းလွတ်ခွင့်ထုတ်ပြန်ပေးဖို့အတွက်စီစဉ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကနေဒီနှစ်ဆက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တဲ့နောက်အကျိုးဆက်အနေနဲ့အီရန်ပေါ်မှာအမေရိကန်ကအရေးယူတန်ခတ်မှုတွေပြန်ပြီးချမှတ်တာကိုတနင်္လာနေ့မှာစတင်မယ်လို့မျှော်လင့်ရပါတယ်။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ခဲ့တယ်ဆိုရဲဆွဲချက်နဲ့တေဒန်ချမှတ်တာခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတေဒန်ကနေလွတ်အောင်အတွက်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆက်ဖိုးမလုခ်ပါကစ္စတန်ကနေသူထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတေဒန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်မှာအစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်သူ့အသက်အန္တရာယ်ကိုစိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအကာအကွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးတော့ဒီအမှုကိစ္စအတွက်ဆက်လုပ်မယ်လို့ရှင်းနေကပြောပါတယ်။နိုဝင်ဘာလ3ရက်စနေနေ့မှာကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲကနဦးရလတ်တွေအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနယ်9နေရာမှာအနိုင်ရနေပြီး USDP ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက3နေရာချင်းမျိုးသားဒီမိုကရေစီပါတီက1နေရာ SNLD ရှမ်းတိုင်းသားများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအသီးသီးမှာအသာစီးရနေကြပါတယ်။တချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရေးအရမဲရေတွက်မှုကတနင်္ဂနွေနေ့မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကပြောကြတယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းဘသူနိုင်နေဆိုတာကိုအတိအကျမထုတ်ပြန်သေးပါဘူး။အခုကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲဟာလစ်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ရောင်းနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်မှာတန်ခတ်ရေးယူမှုတွေကိုညှိနှိုင်းလှုပ်ဆောင်နိုင်ဖို့အတွက်ပူးတွဲအလုပ်အဖွဲ့တစ်ခုဖွဲ့စည်းဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီလိုက်ကြပါတယ်။
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာရှင်လန်းချမ်းမြေကြပါစေ။ကျွန်တော်စံမိုးရီပါ
This program has come to you from the Voice of America, Washington.